2014ခုနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အခြေအနေပေါ့လေအဲ့ဒီအခြေအနေမှာဘလို့အားနည်းချက်တွေများရှိနေတယ်လို့ဆရာသုံးသပ်ထားပါလေခင်ဗျာ
အဓိကတော့ကျွန်တော်ထင်တာပေါ့နော်ကျွန်တော်ကအခု investment ကလည်းမြန်မာတလမဝင်ဘူးနိုင်ငံသားကြီးကြီးနဲ့နံမူကအဲ့တော့ဘာကြောင့်လဲလို့ကျွန်တော်ကစမ်းသပ်ကြည့်တော့လေဒီမှာတော့ဟိုဥပဒေပါလို့ပေါ့လေဆရာတို့တော့မြန်မာအဓိကအကြောင်းက infrastructure ပေါ့ infrastructure ထဲမှာအဓိကတော့ဒီ yes ဖြစ်တယ် yes ဆိုတာကျွန်တော်ကအခုဒီကျွန်တော်ဘလောက်အပြီးနိုင်လားအဲ့တော့နိုင်ငံသားညီညွတ်အောင်ဆိုတာတခြားတခြားကြည့်ကိုစီးတာဟိုဥပမာချင်းပေါ့ဗျာဥပမာဟိုတယ်လီဖုန်းကွန်မြူနီကေးရှင်းနည်းခက်တာတို့ညံ့တာတို့ထက်အရေးကြီးဆုံးကတော့ကျွန်တော်လက်ရှိစီးပြီးလို့ထင်တယ
်အခုလိုမျိုးဖြည့်ဆည်းပေးရမယ်အာနေချက်တွေရှိနေတယ်လို့ပဲတစ်ဖက်မှာလည်းအာသချက်တွေတော့လည်းရှိမှာပါပဲခင်ဗျာဆိုတော့အာသချက်တွေအနေနဲ့ရောဆရာဘယ်လိုများမြင်ပါသလဲ
အာသချက်ကြတော့လေကျွန်တော်ကမျိုးမျိုးယူပြရတဲ့ဆန်တော့ဗောလေကျွန်တော်အာသချက်ကတော့တခြားနေရာဒီမှာကတော်တော်များများဟာယူနီယံနာမှုအခွင့်အလမ်းဟောပါဟောပါစတူဒီယိုကျင်းပရောက်သွားပြီဆိုတော့လေဆိုတော့ကျွန်တော်ကအစ်စ်တော့နေစ်တဲ့ဒီလိုဖြစ်နေတယ်အဓိကကတော့ကျွန်တော်ရဲ့ location နဲ့ advantage ပဲနေရာနေထားဟောကျွန်တော်ကကျေရည်ပွင့်ဖြစ်နေရအောင်ယောလူကကျွန်တော်က investment climate ကကောင်းမှဆိုရင်ဒီလိုကလာဖို့အများကြီးရည်ရည်နံဘောကအားတက်ကြတော့ကျွန်တော်ကတော့မြင်လာတော့လေဒီလိုတော့ဟိုယူရီယာဆန်နေနဲ့ဘယ်ကြီးအမီထားပေါ့နော် strategic location ဖြစ်နေတာလေဒီကွာနောက်ကျွန်တော်ကအန်တက်ပေါ့နော် investor တွေလည်းသဘောကျမှာပါပဲ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီအတချက်တွေကိုခန်းစားရဖို့ပေါ့လေဒီအတချက်တွေကနေပြီးတော့အခွင့်အလမ်းတွေအပြည့်အဝရလာဖို့နေရာမှာချင်းချောက်ချက်တွေရင်ဆိုင်ရနိုင်တယ်ဆိုရင်ရောအဲ့ဒီချင်းချောက်မှုတွေကဘာတွေလို့များပြောနိုင်ပါမလဲခင်ဗျာ
ကျွန်တော်အမြင်တော့အကြီးအမားဆုံးတော့နော်ချင်းချောက်မှုကတော့ကျွန်တော်တို့ဒီနိုင်ငံကြီးရ National Reconciliation ကိုခေါ်မှာကျွန်တော်တို့ကဒီတိုင်းသားဒီအဖွဲ့ကြီးညီညာကြီးပေါ့လေအဲ့ဒါကြီးကအဖြေရှင်းလို့မရနိုင်ဘူးရဲ့အတ္တနာကြီးဖြစ်နေတာတခုရှိတယ်ဒါကျွန်တော်တို့ကကျောင်းကြောင်းမြင်ခေါ်တော့နော် threat ဆိုတော့ challenge တွေ့ရတော့ဒီအားဒါကြီးလေးဖြစ်ရှင်းရမယ်။ကျွန်တော်အဲ့ဒါကျွန်တော်ထင်ပါတယ်ဟိုတိတ်ပြီးတော့ဟိုဒီဒီနဲ့ဟိုကျွန်တော်က150လောက်ဟိုဖြစ်လာပြီဆိုတော့အခုတော့ကြောင်းနေလာတာကိုတော်တော်လေးတိုးတက်ကြောင်းနေလာတာဆိုတော့ကျွန်တော်ရဲ့ကျွန်တော်တဖြည်းဖြည်းတော့ကြောင်းသွားမှာပဲအရေးကြီးတာတော့အဲ့ဒီအင်းကြီးလို့ပဲကျွန်တော်ထင်တာပဲအင်းကြီးကိုတကယ်ညီနိုင်ကြီးရောအင်းကြီးဆိုတဲ့နေရာမှာလက်နက်ကန်အဖွဲ့ကြီးနဲ့ရောလုံးကြီးကိုင်ကြီးရဲ့လူကြီးရဲ့ဒီဟိုပါဘောနော်အင်တာနက်ဟိုပါဘောကွန်ပျူတာတွေလည်းရောပြီးတော့အဲ့ဒါလေးကြီးကိုကျွန်တော်တို့ကဖြည့်ရှင်းနိုင်တာဒီကွန်ဆူလီရှင်းလေးနည်းနည်းပို့ပြီးတော့ရအောင်လုပ်ဖို့လို
ဟုတ်ကဲ့ပါဆရာဒီလိုချင်းချောက်မှုတွေကိုရင်ဆိုင်နေတဲ့တစ်ချိန်တည်းမှာပဲဒီနိုင်ငံစီးပွားရေးတစ်စုံလုံးတိုးတက်ဖို့အတွက်ဘယ်လိုအခွင့်အလမ်းတွေရှိနေတယ်လို့ရောမြင်ပါတယ်ခင်ဗျာ
အခွင့်အလမ်းတွေကအခုကတော့ကျွန်တော်တို့ကကျွန်တော်တို့ဟုတ်လုတ်ပြနိုင်တဲ့အနေထားရောက်လာပြီတော့နိုင်ငံသားတိုင်းဝန်ရောက်ကျွန်တော်ဝင်လာပြီဝင်လာတဲ့အခါမှာအားလုံးကလည်းဝိုင်းပြီးတော့လက်ခံတယ်ဆိုဆိုလည်းအခုကျွန်တော်ဟိုနိုင်ငံသားပြည်ကကျွန်တော်က World Economic Forum လို့ဆိုတာမှာကြီးကြီးကစီးပွားရေးမျိုးလုပ်သွားပြီနောက်လာမယ့်2014မှာဆိုကျွန်တော်တို့အတွက်ဒါအခွင့်အလမ်းလေးဖြစ်တယ်လို့တစ်ခါကဟောပါ challenge ကလည်းဖြစ်တဲ့တဘောကပါလဲဆိုတော့ကျွန်တော်အာဆီယံဥက္ကဋ္ဌအဖြစ်နဲ့ပေါ့ championship ကိုကျွန်တော်ကအလောက်တိုင်းကြဒီကျွန်တော်လုံနိုင်တယ်ကျွန်တော်လုံနိုင်နေဆိုတာကိုပြနိုင်ရင်တော့ဒါကကျွန်တော်တို့အခွင့်အလမ်းပဲပေါ့လုံပြဖို့အခွင့်အရေးရတာပေါ့နော်အခွင့်အရေးရလာပြီအချိန်တော့ဆိုရင်ကျွန်တော်တို့အဲ့ဒီအခွင့်အရေးကိုအခွင့်အလမ်းအောင်ကျွန်တော်မရဘူးအဲ့တော့ကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့ policy ရအောင်ကျွန်တော်တို့မှာနော်ဆန့်ကျင်လည်းမိရတို့ဘာတွေများလို့ねတော်တော်လေးကိုပိတ်လောင်သားတယ်လို့ပြောခုကဘူးပိတ်လောင်တာရောပြင်ပပိတ်လောင်တာအခုကတော့ကျွန်တော်တို့ကဖွင့်သွားပြီအင်္ဂါကတောင်းရင်းနဲ့မှာကျွန်တော်တို့လက်ခံပြီးအခုဆိုရင်တမန်များလည်းကျွန်တော်တို့ကဟိုလိတ်လာပြီးဆိုတော့ဒါကြီးကအခွင့်အလမ်းတွေလို့ထင်တာဒါကြီးမှာကျွန်တော်တို့အောင်မြင်ကျွန်တော်တို့လုပ်ပြနိုင်တယ်ဆောင်းဆောင်ကြီးကြည့်ပြီးလုပ်နိုင်တယ်ဆိုရင်ကျွန်တော်တို့ကဒါအခွင့်အလမ်းတစ်ခုကိုကျွန်တော်ပါယူဆတာပဲ
ဟုတ်ကဲ့ပါဆရာအခုတုံ့တက်သွားတဲ့နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရှိနေတဲ့အာသာချက်တွေအားနည်းချက်တွေအခွင့်အလမ်းတွေဟိုရင်ဆိုင်ရနိုင်တဲ့ချင်းချောက်မှုတွေပေါ့လေဒါတွေအားလုံးကိုရေပုံရသုံးသပ်ကြည့်ပြီးတဲ့အခါကျတော့ဆရာအနေနဲ့2014မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာပေါ့အဲ့ဒါကိုရောဆရာဘယ်လိုမြင်ထားပါသလဲဆရာရှေ့ကိုပို့ပြီးတော့တိုးတက်နိုင်ပါသလား ဒီအတိုင်းပဲမတက်မကြလေးရှိနေမလားဒါမှမဟုတ်ရင်ရုတ်ရော့သွားနိုင်ပါသလားဘယ်လိုမြင်ပါသလဲဆရာ
ဒီလိုတော့အချင်းဟုံးနေဝုန်းနေနေတော့တက်မသွားနိုင်ဘူးဖြစ်နေဒီလိုတော့ဖြည်းဖြည်းချင်းတော့ယူနေတာပဲကြတော့မကြသွားလောက်ဘူးလို့ထင်ပါတယ်အခုကတော့ကျွန်တော်ကနေတော့နေနေမှာပေါ့နော်ကျွန်တော်တကာပြောလို့ပဲကျွန်တော်ကဒီတော့ဟိုပါပေါ့ 10% လောက်ကိုရမှာသူက 7% လောက်မမြင်ဘူးဖြစ်နေတာဟုတ်ဒီနေ့ကိုသူတက်မှုတော့အဲ့တော့ကျွန်တော်ကဒီ 6.7% တော့အဲ့လောက်ကိုကျွန်တော်ကတော်တော်လေးဟိုဆွဲယူရမယ်တော့ဖြစ်တာပေါ့နော်2014အနည်းလုံးမှာ 7% လောက်2014ခုနဲ့ကြည့်မှာကျွန်တော်ကဟလာ900000နဲ့လောက်ကြီးရပါလေလို့ပြောနိုင်တော့အကောင်းဆုံးပေါ့ဒါပေမဲ့ကျွန်တော်ထင်ပါတယ်အဲ့လောက်ရဖို့တော်တော်လိုအပ်နေတယ်ဆိုရင်အဲ့တော့ဒီ 6% နဲ့ 7% ကြားထဲမှာပဲ2014မှာတော့တောင်းနေတင်တာပဲဒါပေမဲ့တမြင့်ဆိုတဲ့ကာလရတဲ့အရှိန်ဆိုတော့ဒီကြားထဲမှာဟိုမင်းတို့ကလည်းအကြောင်းလေးကြီးလေးဖြစ်လာပြီးကျွန်တော်တို့ကတိကျပုံပြီးရရတင်ရအောင်မို့ကျွန်တော်အချင်းကတော့မကြနိုင်ဘူးလို့ထင်ပါတယ
်ရန်ကုန်စီးပွားရေးတက္ကသိုလ်အငြိမ်းစားဒုတိယပါမောခါချုပ်ဦးကျော်မင်းထွန်းပါဒါမဲ့သတင်းပတ်စီးပွားရေးအစီအစဉ်ကြားရင်လေနောက်ထပ်စီးပွားရေးပညာရှင်တဦးရဲ့2014မြမစီးပွားရေးအလားအလာသုံးသက်ခန့်မှန်းချက်ကိုထုတ်လွှင့်မယ်အကြောင်းကြိုတင်အသိပေးပါခင်ဗျာ